တရားလွှတ်တော်ရှင်းနေဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာအမှုနဲ့နီးစပ်တဲ့နောက်ထပ်တရားလိုပြတဲ့တည်ကိုတရားရုံးကထွက်ဆိုခွင့်ပေးမယ်ဆိုရင်အမှုမှန်ပေါ်ပေါ်ရေးပို့ပြီးနီးစပ်လာနိုင်ပေမဲ့တရားရုံးကဒါကိုငြင်းဆန်နေစေဖြစ်တယ်လို့ဦးကိုနီဦးနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှေ့နေတူကပြောပါတယ်အဓိကကွင်းဆက်တရားခံဖြစ်တဲ့တင်းဆောင်နေစေအောင်ဝင်းခိုင်ကိုဖမ်းမိရေးမှာရဲတပ်ဖွဲ့ကလုံလောက်တဲ့အာထုတ်မှုမရှိဘူးလို့လည်းဆိုပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြကျင်တာပါNLD ပါတီဥပဒေအထောက်အကူပြုအဖွဲ့ဝင်ရှင်းနေဦးကိုနီကိုလှုပ်ကြံတပ်ဖြတ်မှုမှာသူနဲ့သူ့မိသားစုရဲ့အသက်အန္တရာယ်ကိုချင်းချောက်လာတာကြောင့်ဦးကိုနီကိုလှုပ်ကြံခဲ့ရတာဖြစ်တယ်လို့ဇွန်လ28ရက်ကြာသပတေးနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားခွင်မှာတနသမားကြည်လင်းကထွက်ဆိုခဲ့ကြောင်းအဲ့ဒီလိုထွက်ဆိုမှုကြောင့်အမှုလမ်းကြောင်းတစုံတရာပြောင်းလဲသွားမယ်လို့မထင်မိကြောင်းအဲ့ဒီတရားခွင်ကိုတက်ရောက်ခဲ့တဲ့တည်ဆုံးသူဦးကိုနီဦးနေဝင်းတို့ရဲ့အမှုလိုက်အဖွဲ့ဝင်ရှင်းနေဦးရော့ဘတ်ဆန်းအောင်ကBOA ကိုပြောပါတယ
်ဒီကြီးစားလူကသမားကြည်လင်းက28 6လနဲ့2018နှစ်မှာသူ့ဆွေးကြေးကဒုတိယပိုင်းရဘာကြောင့်မကျူးလွန်မှုဆိုတာကိုရှင်းပြပါဆိုတော့သူကပြောသွားတာကသူ့ကိုအသက်အန္တရာယ်သူ့မိသားစုရဲ့အသက်ကိုပါတတ်ပြစ်မယ်လို့ချင်းချောက်လို့ဒီလိုကျူးလွန်ရတာပါလို့သူကခြေပသွားပြင်မယ်လို့ပြီးမှညှိစွေလို့ပြောတယ်မရှိတော့တဲ့ရှာလို့မရတော့တဲ့ရင်းစီမှုပဲပုံချပြီးတော့ကိုလွတ်ယုံပြီးတက်တဲ့မပြနိုင်တဲ့စကားနဲ့သူကအပြစ်ကိုလွတ်အောင်ရှောင်မှုကြိုးစားတာပါအမှုအနှစ်သာရကိုထိခိုက်စေမှာမဟုတ်ပါဘူ
းဥက္ကဋ္ဌလှုပ်ကြံမှုမှာတန်တရားရှိသူတွေအဖြစ်ကြည်လင်းအောင်ဝင်းစော်ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုဖမ်းဆီးခဲ့ပြီးလက်ရှိတရားရင်ဆိုင်နေရတာဖြစ်ပါတယ်ဥက္ကဋ္ဌကိုလှုပ်ကြံဖို့သူ့ကိုလာရောက်ကမ်းလှမ်းခဲ့ကြောင်းတဏ္ဍမကြည်လင်းစစ်တပ်အရာရှိဟောင်းအောင်ဝင်းစော်တို့နဲ့ထောင်ထဲမှာဆုံခဲ့ဘူးသူအင်းစိန်အောင်ဆိုးဆိုသူကမီဒီယာမှာထုတ်ဖော်ပြောကြားခဲ့တာပါဥက္ကဋ္ဌကိုလှုပ်ကြံဖို့နောက်ထပ်အငှားခံရသူအဖြစ်သတင်းထွက်ခဲ့တဲ့နဂါလေးခေါ်အောင်နိုင်မြင့်ဟာလောလောဆယ်မူရစေးမှုလူရဲမှုတွေနဲ့အင်းစိန်ထောင်ထဲမှာရှိနေပြီးသူ့ကိုသာတရားလိုပြတဲ့အဖြစ်တရားခွင်မှာစင်မေးခွင့်ရမယ်ဆိုရင်အမှုမှန်ပေါ်ပေါ်ရေးပို့ပြီးနီးစပ်လာနိုင်တယ်လို့ဥရောပစောင်းကပြောပါတယ်
။ဒီရေးဝန်ကြီးရဲ့ဒေသရှင်းလင်းပွဲမှာလည်းအဓိကကြပြီးပါဝင်နေတယ်။ငကားလေးကအောင်နိုင်မြင့်ကိုသက်ပေအဖြစ်မတင်ပြတာကအမှုရဲ့အားနည်းဖြစ်တယ်။နောက်ပိုင်းကျရင်ဒုတိယဥရေရာကြီးဦးအောင်နိုင်ဦးကိုကျွန်တော်ခဏခဏတင်ပြတယ်။ငကားလေးကအောင်နိုင်မြင့်ဟာအစ်စိတ်တော်မှရှိပါတယ်။သက်ပေအဖြစ်ခေါ်ယူဖို့ကိုကျွန်တော်ပြပြကြိုင်နေသူမတင်ပြဘူးကျွန်တော်တို့ဘက်ကနောက်တို့တရားခံထည့်ပေးပါဆိုလေလက်မခံဘူးအဲ့ဒါကြောင့်မလို့အမှုမှာပြောခွင့်ဟာခွင့်တည်ဖြစ်နေတာ
ဥက္ကဋ္ဌလှုပ်ကြံမှုမှာဆက်ဆက်သူအဖြစ်တရားရင်ဆိုင်နေရတဲ့ထောက်လန်းရေးဘူကြီးဟောင်းဇေယျဖြိုးကတော့တရားရုံးကိုတစုံတစ်ယောက်ကလွှမ်းမိုးမှုရှိနေကြောင်းဇွန်လ28ရက်တရားခွင်အပြီးသတင်းတော်တွေကိုပြောသွားပါတယ်ည
နေမှာပတ်သက်မှုမရှိဘဲနဲ့ကျွန်တော်တို့ကိုဆက်ဆက်တင်လာတာအဲ့တော့မီဒီယာတွေရဲ့ PR တွေမရှိဘူးလွတ်လပ်စွာဆုံးဖြတ်ခဲ့တယ်လို့ပြောတယ်ဒါပေမဲ့လည်းဟလာအဓိပ္ပာယ်မရှိတာတွေဆုံးဖြတ်တဲ့အတွက်ဥပဒေရဲ့အထက်မှာတယောက်ယောက်ရှိနေတယ်လို့ကျွန်တော်ကခံစားနေရတယ်သူတို့ကဥပဒေအတိုင်းဆုံးဖြတ်ခဲ့တယ်ဆိုရင်ရှင်းပါတယ်ကျွန်တော်နဲ့ပတ်သက်တဲ့ဒီအမှုအလုံးနဲ့ပတ်သက်တဲ့ဟလာတရားရုံးရဲ့စစ်ဆေးချက်တွေကိုမီဒီယာတွေတစ်စီးတူတူကိုထပ်ပြလိုက်ပါဥပဒေတိုင်းတကယ်လာဆုံးဖြတ်တဲ့အတွက်ကျွန်တော်စိတ်ခေါ်ပါတယ
်ဥက္ကဋ္ဌအမှုနဲ့ပတ်သက်လို့တရားသူကြီးရဲ့ဆုံးဖြတ်ချက်ဟာမျှတမှုရှိကြောင်းဥက္ကဋ္ဌရဲ့အမှုလိုက်ရှိနေတွေကပြောထားပါတယ်ဒါပေမဲ့တန်တရာရှိသူတွေရဲ့တရားခွင်မှာထွက်ဆိုချက်တွေအရထွက်ပြေးလွတ်မြောက်နေစေဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိမှသာဥက္ကဋ္ဌကိုလှုပ်ကြံခိုင်းစေတဲ့နောက်ွယ်ကတရားခံလက်မဲကိုဖော်ထုတ်နိုင်မှာဖြစ်ပေမဲ့ပြည်ထရေးဝန်ကြီးဌာနလက်အောက်ခံမြန်မာနိုင်ငံရဲတပ်ဖွဲ့ကလုံလောက်တဲ့အာထုတ်မှုမရှိဘူးလို့ရှင်းနေဦးရောဘတ်ဆန်းအောင်ကသုံးသပ်ပါတယ
်ဥက္ကဋ္ဌကိုလှုပ်ကြံမှုနဲ့ပတ်သက်လို့ဖော်ထုတ်ဖို့အတွက်ကအရေးကြီးတဲ့အောင်ဝင်းခိုင်ကိုရအောင်မဖမ်းနိုင်အတွက်နောက်ွယ်ကစီခိုင်းတဲ့လက်မဲကိုမပေါ်ထုတ်နိုင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာဒီကိစ္စမှာလုံလုံရရတာဝန်ရှိပါတယ်။ဒီနေ့ချင်းဒီကျေပွန်အောင်ဆောင်ရွက်နိုင်ခြင်းမရှိတော့ဘူး။ဒီကိစ္စမှာတင်ချစွာတွေ့ရပါတယ
်။ရှေ့တစ်ပတ်ယုံကြည်မှာတော့တရားခံကြည်လင်းကသူ့မှာအပြစ်မရှိဘူးလို့ထွက်ဆိုခဲ့တဲ့အပေါ်တရားလိုရှိနေတဲ့ကပြန်လည်မေးခွန်းထုတ်စစ်ဆေးသွားဖို့ရှိနေပါတယ်။ဒီအမှုမှာအခုချိန်ထိတရားလိုပြတဲ့တွေကိုသာစစ်ဆေးနိုင်သေးပြီးတရားခံတွေကိုတော့လာမယ့်ဇူလိုင်5ရက်နေ့ရုံးချင်းကြမှာသာပထမဆုံးအကြိမ်အဖြစ်စတင်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ